ဘဘူတီကမြန်မာနိုင်ငံမှာပေါ့နော်နိုင်ငံရေးအခြေအနေများကိုကြီးဆောက်ရှောက်ကြီးအတင်း APP ရဲ့ဟိုတွက်ဘက်တွင်မှုနောက်ကိုယ်တိုင်ကလည်းဒီထောင်ထဲမှာအချင်းတောင်ထဲမှာ9နှစ်ကျော်ပေါ့လေဒီနိုင်ငံရေးအခြေအနေတအုပ်အနေနဲ့ထောင်တော်နှစ်ကြိမ်ကြာခံပြီးနေခဲ့ရတယ်ဆိုတော့အခုဒီမြန်မာနိုင်ငံကအချင်းတောင်နေပြုတ်ရင်ပြောင်းလဲရေးကိစ္စကိုဒီကိုဘူတီတို့ရဲ့ APP အဖွဲ့ကနေအခုဆိုတွန်းတွန်းတိုက်တိုက်ကိုတကယ်ကိုဖိအားပေးဟိုဆောင်ရွက်နေတယ်ပေါ့နော်မြန်မာနိုင်ငံမှာအဲ့တော့မြန်မာနိုင်ငံကအချင်းထောင်တွေကဘာကြောင့်ပြုတ်ပြင်ပြောင်းလဲဖို့လိုအပ်နေတယ်လို့မြင်တာလဲရှင
်အချင်းထောင်တွေမှာရှိနေတဲ့ပြစ်မှုအမျိုးအစားတွေအကုန်လုံးကိုကြည့်လိုက်ရင်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နိုင်ငံရေးပြဿနာတွေစီးပွားရေးပြဿနာတွေလူမှုရေးပြဿနာတွေအဲ့ဒီပြဿနာတွေရဲ့အချင်းချုပ်ကိုသွားပြီးတော့ထောင်ထဲမှာတွေ့နေရတယ်ရှိပါတယ်တကယ်တမ်းဆိုလို့ရှိရင်အချင်းထောင်ကိုအင်္ဂလိပ်အစိုးရကတည်ဆောက်ခဲ့တာတည်ဆောက်ခဲ့ရတဲ့အဓိကရည်ရွယ်ချက်ကနှစ်ခုရှိပါတယ်ဒီလူအဖွဲ့အစည်းကိုကာကွယ်ဖို့ဆိုတဲ့ရည်ရွယ်ချက်တစ်ခုရှိတယ်နောက်တစ်ခုကနိုင်ငံရေးရသူတို့ကိုလှုပ်ရှားနေတဲ့တွန်းလှန်နေတဲ့သူတွေကိုဆက်ပြီးတော့နိုင်ငံရေးရမလုပ်ရဲအောင်လို့ဒီလူတွေကိုဖမ်းတယ်ဖမ်းပြီးတဲ့အခါကျတော့အကျဉ်းတော်တွေထည့်တယ်ဆိုတော့အဲ့ဒီစနစ်ကိုအခုချိန်ထိခေတ်ဆက်ဆက်စစ်အစိုးရအဆက်ဆက်ရဲ့အခုအစိုးရရဲ့ကဒီဟာကိုဆက်ပြီးတော့ကျင့်သုံးနေတော့မှာဖြစ်တယ်အဲ့လိုဖြစ်တဲ့အတွက်မြန်မာနိုင်ငံမှာအကျဉ်းတော်စနစ်ကိုပြုပြင်ပြောင်းလဲဖို့လိုတယ်တကယ်တမ်းဒီမိုကရေစီအသွင်ကူးပေါင်းရေးစနစ်ကိုသွားရဆိုလို့ရှိရင်အကျဉ်းတော်စနစ်ကိုပြုပြင်မပြုပြင်မပြောင်းလဲပဲတဲ့ဒီမိုကရေစီကိုသွားလို့မရဘူးအဲ့လိုပဲအချင်းတော်တခုတည်းကိုကွက်ပြီးတော့ပြုပြင်ပြောင်းလဲလို့လည်းမရဘူး။ Penal Reform လို့ခေါ်တဲ့ပြစ်မှုဆိုင်ရာစနစ်ကြီးတခုလုံးကိုကျွန်တော်တို့ပြုပြင်ပြောင်းလဲရတယ်။ Penal Reform ဆိုတဲ့အခါမှာနံပါတ်၁ကကျွန်တော်တို့ရဲကိုလည်းပြုပြင်ပြောင်းလဲဖို့လိုတယ်။အခုကရဲကလည်းစစ်တပ်ရဲ့လွှမ်းမိုးမှုအောက်မှာအပြည့်အဝရှိနေတယ်။အဲ့လိုပဲတရားရေးစနစ်တရားရေးစနစ်ကလည်းတကယ်ကိုလွတ်လပ်တဲ့မျှတဲ့တရားစီရင်ရေးစနစ်ဖြစ်အောင်ကြိုးစားရမယ်။ပြီးတဲ့အခါကျတရားသူကြီးတွေရဲ့စင်ကြီးတုံတရားကလည်းအတိအကျမြင့်မားဖို့လိုတာမျိုးတွေရှိတယ်။အဲ့လိုပဲဒီ legislative reform လို့ခေါ်တဲ့ဒီဥပဒေတွေကိုပြုပြင်ပြောင်းလဲရေးဆိုတော့ဒီဥပဒေတွေကိုပြုပြင်ပြောင်းလဲရေးလုပ်အောင်ပဲဘာဖြစ်လို့လဲဆိုတော့အချင်းထောင်ဆိုတော့ကိုယ်တော်တစ်လုံးနဲ့တူတယ်ဒီရဲကနေရောတနည်းရရှိတဲ့သူတွေကိုဖမ်းတယ်ဖမ်းပြီးတဲ့အခါကျတော့ဒီတက်ဆိုင်ရာပုံမှန်တွေနဲ့သူတို့ကိုတရားဆိုတယ်တရားဆိုပြီးတော့တရားရုံးကနေပြီးပြစ်တယ်ဆိုပြီးချတယ်ချတယ်ဆိုတဲ့အခါကျတော့ဒီမှာမျှတမှုမရှိခဲ့လို့ရှိရင်ဒီအချင်းထောင်ထဲမှာတောင်ကျနေတဲ့အချင်းသားတွေကသူတို့ကိုသူတို့မျှတတဲ့တရားစီရင်မှုကြောင့်သူတို့ဒီထောင်ထဲကိုရောက်နေပါတယ်လို့မခံစားရဘူးနောက်တစ်ခုကအချင်းထောင်ကိုထားတဲ့ရည်ရွယ်ချက်ကဒီလူတွေရာဇဝမှုကျူးလွန်နေဆိုလို့ရှိရင်လေကျူးလွန်နေသူတွေကထောင်ထဲပြန်ထွက်လို့ရှိရင်ရာဇဝမှုမကျူးလွန်အောင်ပြန်လေပြုစုပြိုးထောင်ပြီးတော့ပြန်လှုပ်ပေးရအောင်အဲ့လိုမျိုးအချင်းထောင်ရဲ့အချင်းထောင်တိဆောက်ရဲ့ရည်ရွယ်ချက်ကိုပေါ့ပြောင်းမှုဖြစ်တယ
်။ဟိုဘလို့ပြုပြင်ပြောင်းလဲမလဲဆိုတဲ့အပိုင်းလေးအခုတော့မေးချင်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်ဒီမြန်မာနိုင်ငံရဲ့လက်ရှိဒီအချင်းထောင်ရဲ့အခြေအနေကဘလို့ရှိလဲရှင
်။အချင်းထောင်ရဲ့အခြေအနေတွေကရေးပွေးရအားဖြင့်တော့တိုးတက်တရားတော်ရှိပါတယ်။ဒါပေမဲ့အချင်းထောင်နဲ့အချင်းသားအရေးတွေကမပြတ်မတားဖြစ်နေတယ်အဲ့လိုမပြတ်မတတ်ဖြစ်တဲ့အတွက်အကျဉ်းသားတွေကသူတို့ရဲ့ရပိုင်권တွေမရတော့ဘူးအကျဉ်းသားအခွင့်အရေးတွေဆုံးချုံတော့ရတာရှိတယ်။အဲ့ဒီအပြင်အကျဉ်းသားတွေကညာဘက်ကျလို့ရှိရင်အိတ်တဲ့ခါမှာဒီလိုတစောင်းအိတ်နေရတဲ့အနေအထားမျိုးတွေရှိတယ်။ကုသယောဂပိုးတွေခံစားရတဲ့အားမျိုးတွေရှိတယ်။အကျဉ်းသားတွေကနေတူတူဘဝဖြစ်တဲ့အခါကျတော့အိတ်ရေးမဝလို့ရှိရင်တကယ်ဟိုနှိမ့်နှိမ့်ချက်ချက်အိတ်ပေါ်တိုင်းမျိုးမရှိလို့ရှိရင်လူတွေရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေပါအများကြီးတက်တယ်။အဲ့ဒါတစ်ခု။နောက်တစ်ခုကဒီလုံလောက်တဲ့ကျမ်းမကြီးဆုံးရှုံးမှုပေါ့။ထောင်တွေထဲမှာတချို့ထောင်တွေမှာဆရာဝန်မရှိဘူး။မြန်မာနိုင်ငံမှာထောင်ပေါင်း46ထောင်နဲ့ရဲဘက်စခန်းပေါင်း48ခုရှိတယ်။ဆရာဝန်အပြည့်အဝမရှိဘူး၊လုံလောက်တဲ့ဆေးဝါးမရှိဘူး။အကျဉ်းသားတွေကအချိန်မီကုသရတဲ့အနေအထားတွေမရှိဘူး။တချို့ရဲဘက်စခန်းတွေမှာဆိုရင်ဒီလူတွေရဲ့နှုံးကကျွန်တော်တို့ဟိုတော်တော်လေးများနေတယ်ဆိုတော့မျိုးတွေကိုကျွန်တော်တို့ဟိုမှတ်သားရတာတွေရှိတယ်၊လေးလာတွေ့ရှိတာတွေရှိတယ်။တချို့ကျတော့ထောင်ချတာကဟိုမတော်တဆကိစ္စတွေနဲ့ထောင်ချတယ်။ဥပမာကားအက်ဆီဒင့်ဖြစ်တဲ့ကိစ္စလိုမျိုးထောင်ချတာက6လလောက်၊9လလောက်တစ်နှစ်လောက်ဒါပေမဲ့ရေဘက်စကန်ကိုထုတ်တယ်ထုတ်တဲ့အခါကျတော့ရေဘက်စကန်မှာတည်ဆုံးသွားတဲ့သူတွေလည်းရှိတယ်။အခုတော့နည်းနည်းကန်ကောင်းသွားတာအရင်တုန်းကဆိုလို့ရှိရင်ရှေ့တန်းကိုပေါ်တာဖြစ်တဲ့အချင်းသားတွေကိုထုတ်တာရှိတယ်။ဒါတော့2012ကစပြီးတော့အခုတော့ထပ်ပြီးတော့ထုတ်တာမျိုးတော့မရှိတော့ဘူး။ဒါပေမဲ့တခြားရေဘက်စကန်48ခုကိုထုတ်နေတာရှိတယ်။ထုတ်နေတဲ့အထက်မှာရိုးရိုးအချင်းသားတွေနဲ့မဟုတ်ဘဲနဲ့အချင်းသူတွေကိုထုတ်တာမျိုးတွေရှိတယ်။ဒါကြောင့်လို့အချင်းသူတွေကအဲ့မှာကုသယောဂပိုးတွေအလုပ်ပင်ပန်းနဲ့တန်းနေအဲ့ဒီအကြောင်းဟိုဂျမ်းမကြီးကစုစုပေါင်းပေါင်းထိခိုက်တဲ့အချင်းသူတွေလည်းရှိနေတာမျိုးတွေရှိပါတယ်။
ဒီအချင်းတောင်တွေကိုအခုပြုပြင်ပြောင်းလဲလုပ်တဲ့နေရာမှာရောဟိုဘလို့စပြီးတော့အထီရောက်ဆုံးတဲ့ပြုပြင်ပြောင်းလဲလို့လုပ်နိုင်မလဲရှင
်မြန်မာနိုင်ငံမှာရှိနေတဲ့အချင်းသားတွေတဲ့မှာအချင်းသား90ရာခိုင်နှုန်းကျော်ကမိုးရေဆေးဝါးနဲ့ပတ်သက်တဲ့အချင်းသားတွေဖြစ်တယ်ဒီတချို့နိုင်ငံတော်တော်များများမှာမိုးရေဆေးဝါးနဲ့ပတ်သက်တဲ့သူတွေကိုအထူးသဖြင့်သုံးဆွဲပေါ့ထုတ်လုပ်တဲ့သူတွေနဲ့တကယ်ဟိုဖြန့်ဖြူးတဲ့သူတွေကတော့ကျွန်တော်တို့ပုံစံတစ်မျိုးနဲ့ကန့်တွေ့ရမှာဖြစ်တယ်သုံးဆွဲတဲ့သူတွေကိုသူကမိုးရေဆေးဝါးရဲ့သားကောင်အဖြစ်နဲ့ယူဆတယ်ကျူဆပ်ပြီးတဲ့အခါကျတော့အချင်းတော်တွေကိုမထည့်ပဲတဲ့သူကဝိုးရဆေးဖြတ်စကန်းနေတခြားပြန်လဲပြုစုပြုထောင်ရေးလို့ပုံစံမျိုးတွေနဲ့ကင်တူတာမျိုးတွေရှိတယ်။ကျွန်တော်နိုင်ငံမှာကဝိုးရဆေးဝါးဆိုရင်သူကရာဇဝတ်မှုလို့သတ်မှတ်ထားတာရှိတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာတရားရေးဝန်ကြီးဌာနဆိုတော့အရင်တော့ရှိခဲ့ဘူးလေ။အခုမရှိဘူး။ ဆိုတော့အခါကျတော့တရားရေးဝန်ကြီးဌာနကိုပြန်လဲပြီးတော့ဖွဲ့စည်းဖို့လိုအပ်တယ်ဆိုတော့အဲ့လိုတရားရေးဝန်ကြီးဌာနကိုပြန်ပြီးတော့ဖွဲ့စည်းတဲ့အခါကျတော့မှတရားရေးဝန်ကြီးဌာနကဥပမာတရားရေးကိုလည်းကျွန်တော်တို့ကစောင့်ကြည့်မယ်အဲ့လိုပဲဒီအကျဉ်းသားတွေကိုစီမံခန့်ခွဲတဲ့ကိစ္စထောင်ကိုစီမံခန့်ခွဲတဲ့ကိစ္စကိုတရားရေးဝန်ကြီးဌာနကလုပ်မယ်နိုင်ငံတော်တော်များများမှာပြစ်ဒဏ်ချမှတ်တဲ့အခါမှာအလုံချမ်းနဲ့ထောင်တယ်ဆိုတော့ချမှတ်လို့မရှိဘူးထောင်တယ်ဆိုတော့ပဲချမှတ်လို့ရှိတယ်ထောင်ထဲမှာကျတော့ဒီအကျဉ်းသားတွေကိုအလုတ်ခိုင်းတာတွေလည်းရှိတယ်အဲ့ဒီအလုတ်ခိုင်းတာကသူ့ရဲ့ပြန်လည်ပြုစုပြုထောင်ဖို့အတွက်ရည်ရွယ်တဲ့ဖြစ်စေတဲ့အလုပ်တွေကိုပဲခိုင်းနေရှိတယ်ဒါကနိုင်ငံတကာဥပဒေတွေပေါ်လဲဒီတိုင်းပြတ်ထန်တာလေတချို့ဒီထောင်တွေမှာဒီအလုပ်လုပ်နေရင်ပတ်စံရတာမျိုးတွေလည်းရှိတယ်အဲ့ဒီပတ်စံကိုစုတာစုတာပြီးတဲ့အခါကျတော့သူထောင်ထဲမှာလည်းသူလိုချင်တာကိုသုံးလို့ရတယ်အဲ့လိုပဲထောင်ရထွက်တော်တဲ့အခါကျတော့လည်းငွေစုမိပြီးတော့ပြန်ပြီးတော့သူ့ဘဝကိုဟိုယုံကြည်မှုရှိခြင်းနဲ့ပြန်ပြီးဖြတ်သန်းနိုင်တာမျိုးတွေရှိတယ်ဒီလိုမျိုးလုပ်တယ်ဆိုလို့ရှိရင်တော့ပြန်ပြီးတော့ဒီလူတစ်ယောက်ကထောင်ပြန်ချနိုင်မဲ့အခွင့်အလမ်းကအရင်နေတော်တယ်မျိုးရှိတယ်တော့မြန်မာနိုင်ငံမှာထောင်ကနေလွတ်ပြီးရင်အကျဉ်းသားတွေကိုစောင့်ရှောက်ပေးတဲ့စနစ်မရှိနိုင်ငံတော်တော်များများမှာတော့ဒီစနစ်ကိုကျင့်သုံးနေတာမျိုးရှိတယ် after release program ပေါ့ထောင်ကလွတ်ပြီးရင်သူတို့တော့မလုပ်ပေးမလဲပေါ့ထောင်ထဲမှာလည်းပြုစုပြုထောင်တယ်ထောင်ကထွက်ပြီးတဲ့အခါကျတော့လေသူတို့ကိုအလုပ်ကံရရှိရေးတွေအစဒီအစိုးရကနေပြီးတော့ကူညီစောင့်ရှောက်ပေးတာမျိုးရှိတယ်နေရာမရှိရင်တော့မှဒီသူတို့နေဖို့အတွက်ယာယီပေါ့အဲ့လိုနေရာလေးတွေပေါ်ဖန်တီးပြထားတာမျိုးလေ
းဆဆွားကိုဘူကြီးပြောထားတဲ့ဥပဒေတွေပြုပြင်ပြောင်းလဲဖို့လိုတယ်ဆိုတဲ့ခါမှာလက်ရှိဒီကိုလိုနီခေတ်ကဥပဒေတွေကိုပြုပြင်ပြောင်းလဲနိုင်ခြင်းတော့မရှိသေးဘူးလေဒီတလောကပဲဒီလွတ်တော်ထဲမှာအဲ့ဒီပြည်ထောင်ဒုဝင်ကြီးကနေပြီးတော့အကျဉ်းထောင်တွေမှာအကျဉ်းသားတွေများလာတဲ့ကိစ္စပေါ့နော်အဲ့ဒီမှာသူကဒီအကျဉ်းထောင်တွေပို့ပြီးတော့တိုးချဲ့တိဆောက်မယ်ဆိုပြီးတော့သူကအဲ့လိုနီလန်းကိုသူအစုပြုတင်သွင်းသွားတာဆွေးနွေးသွားတာလည်းရှိတယ်ဆိုတော့အခုလက်ရှိအဲ့ဒီအကျဉ်းထောင်ပြုပြင်ပြောင်းလဲရေးနောက်ပြီးတော့အခုလိုအကျဉ်းထောင်တွေတိုးဆောက်မယ်ဆိုတဲ့နီလန်းဟာရောတကယ်ပဲအဲတင့်တော်သလားနောက်ပြီးတော့လက်ရှိလွှတ်တော်ထဲမှာအကျဉ်းထောင်တွေပြုပြင်ပြောင်းလဲရေးအခြေအနေဘယ်လောက်ထိထိထိရအောင်ဆောင်ရွက်နိုင်မယ်လို့မြင်လဲရှင
်အတိအကျတော့ဒီအကျဉ်းထောင်တွေတိုးချဲ့ပြီးဆောက်တာကတော့အပြေမဟုတ်ဘူးတကယ်တမ်းဖြေရှင်းရမှာကကျွန်တော်ပြောတဲ့အချင်းထောင်ဆိုတဲ့ဟာကိုပြည်ထောင်လက်အောက်မှာထားမယ်ဆိုတာတည်းဆိုလို့ချင်းရင်တကယ်နိုင်ငံရေးအမိကိုခင်းတဲ့တရားရေးဝန်ကြီးဌာနလိုလက်အောက်မှာထားတာကပိုကောင်းတယ်ပြည်ထောင်ဝန်ကြီးဌာနချုပ်ကန်တဲ့အခါကျတော့များသောအားဖြင့်စစ်ဘက်ရောင်းမိုးမှုတွေအများများတယ်အရာရှိတွေတော်တော်များများကလည်းစစ်ဘက်ကတွေဖြစ်နေရှိတယ်ဆိုတော့ဒီလူတွေရဲ့စဉ်းစားပုံကစစ်တပ်လိုစဉ်းစားတာမျိုးတွေအများတယ်များတဲ့ဆိုတဲ့အခါကျတော့စီမံခန့်ခွဲမှုတွေမှာလည်းဥပမာအချင်းသားတွေအားလုံးကဒန်းတူပဲဆိုတော့ social အတွေ့အကြုံကလည်းအခုချိန်လေးရှိနေတယ်တကယ်တမ်းကျတော့အချင်းသားအားလုံးကတန်းတူလို့သတ်မှတ်လို့မရဘူးကျွန်တော်တို့အချင်းသားတွေကိုအမျိုးအစားတွေခေါ်ရတကယ်ပြစ်မှုကြီးကိုကျူးလွန်နေတဲ့တွေကတသက်ဒါဟုတ်သူတီးကြကျွန်တော်တို့ကန့်တွဲရမှာဒါကတီးချာချာကိုလုံခြုံရေးရရောသူတို့ကိုပြန်လဲပြုစုပြုထောင်ဖို့ရရောအရန်ကိုလိုအပ်နေတဲ့သူပဲအဲ့လိုပဲအခုမှထောင်ကိုရောက်ဖူးတဲ့သူမတော်တဆမှုတွေနဲ့ထောင်ကိုရောက်တဲ့သူဒီလူတွေကိုကျွန်တော်တို့ထောင်ထဲမှာအတူတူသွားထားလို့မရဘူးဆိုတော့အဲ့လိုမျိုးအတူတူအခုသွားပြီးတော့အချင်းသားတွေအကုန်လုံးပဲဒန်းတူပဲအတူတူထားရမယ်ဆိုတော့အတွေးခေါ်ကြောက်ဘာတွေဖြစ်သွားလဲဆိုတော့အချင်းထောင်ကဟိုမာဖီးယားဂိုင်းပေါ့လူဆိုးတွေဒီလူသစ်စုဆောင်တဲ့နေရာမျိုးတွေဖြစ်သွားတယ်သခိုးလေးကသခိုးကြီးဖြစ်သွားတယ်အဲ့လိုပဲလူအဖွဲ့အစည်းတွေနောက်ထပ်ဆိုးရင်တွေကောင်းတာကကျန်းမာရေးထောင်ထဲမှာဖြစ်နေတဲ့ကူးစက်ရောဂါတွေကဒီလူတွေကထောင်ထဲမှာအများနဲ့နေနေမှာပျံလွတ်သွားတယ်ကျန်းကျန်းမာမာနဲ့ပျံလွတ်တော့မဟုတ်ပဲနဲ့ရောဂါတွေနဲ့ပျံလွတ်သွားတဲ့အခါကျတော့သူတို့ရဲ့ဒီအနည်းဆုံးသူတို့ရဲ့မိသားစုအဲ့လိုပဲအဲ့ရနေပြီးလူအဖွဲ့အစည်းတွေမှာဒီကုသရောဂါတွေပြောင်းပွားနိုင်တဲ့အနေအထားတွေလည်းရှိပါတယ်။အဲ့လိုပဲနောက်တစ်ခုကသူတို့တွေကထောင်ထဲမှာတည်ကြပြုစုပြုထောင်တာမဟုတ်ဘဲနဲ့သူတို့ကိုပြန်လှုပ်ပေးလိုက်တဲ့အခါကျတော့ထောင်ရောက်ထွက်ပြီးတဲ့အခါမှာရာဇဝတ်မှုတွေထပ်ပြီးကျူးလွန်လာမျိုးတွေရှိတယ်။ဆိုတော့ဒါကြောင့်မလို့ဒါကိုကင်တော်တဲ့အခါမှာပြည်ထောင်ရေးကကင်တော်နေတဲ့ဟာကလုံလောက်မှုမရှိဘူး။ဒါကကျွန်တော်တို့ခေတ်အဆက်ဆက်ရာဇဝတ်မှုတွေတိုးပွားနေတာထောင်ရောက်နေထွက်ပြီးရာဇဝတ်မှုကျူးလွန်နေတာတွေကပုံပြီးတက်တည်ပြနေတယ်။ဒါကြောင့်မလို့အချင်းထောင်ကိုအရက်ဖက်အုပ်ချုပ်ရေးအောက်ကိုရွှေ့ရမယ်အဲ့တော့ကတရားရုံးဝန်ကြီးဌာနဖွဲ့ပြီးအဲ့တဲ့ဟုတ်တာအဲ့တော့မှစီမံခန့်ခွဲမှုတွေကတရားချေချာစနစ်တကျစီမံခန့်ခွဲနိုင်မယ့်အနေအထားမျိုးတွေရှိတယ်
အဲ့တော့အခုလွတ်တော်ထဲမှာဒီလွတ်တော်အမတ်တွေပေါ့နော်သူတို့ဆောင်ရွက်နေတဲ့အနေအထားကိုပြုပြင်ပြောင်းလဲအချင်းတော်ပြုပြင်ပြောင်းလဲဘယ်လိုအခြေအနေရှိရလို့မြင်နေရှင
်အဲ့တော့ကအချင်းတော်စနစ်ပြုပြင်ပြောင်းလဲရေးအတွက်ကော်မတီတရဲ့အစိုးရအနေနဲ့ဖွဲ့တယ်အဲ့ဒီကော်မတီထဲမှာအစိုးရဘက်ကလည်းပါမယ်ပြည်ထောင်စုဘက်ကလည်းပါမယ်အချင်းဦးစီးဘက်ကလည်းပါမယ်လွတ်တော်အမတ်တွေလည်းပါမယ်နောက်အရက်ဖက်အဖွဲ့အစည်းတွေနောက်ကျွမ်းကျင်ပညာရှင်တွေပါမယ်ဒီအဖွဲ့ဖွဲ့ပြီးတော့စနစ်တကျနဲ့တည်ကြလောက်ကင်မယ်ဆိုလို့ရှိရင်တော့တကယ်ကိုပြဿနာတွေကိုဖြေရှင်းနိုင်တဲ့ပြုပြင်ပြောင်းလဲမှုမျိုးတွေပြဿနာတွေကိုဖြေရှင်းနိုင်တဲ့ဥပဒေမျိုးတွေဖြစ်လာလိမ့်မယ်အခုအချိန်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းဥပဒေကိုပြုပြင်ပြောင်းလဲတဲ့အခါမှာအကန့်အသတ်တွေအများကြီးဖြစ်နေတာမျိုးတွေရှိတယ်။နောက်အစိုးရအနေနဲ့ဒီနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလက်မှတ်ထိုးဖို့လိုတယ်အထူးသဖြင့်ဒီ Convention Against Torture ပေါ့ 你说人民不过三千年五百年过，古来东干嘛那么土的呢？哎，六那么土皮都是五百年过来，底下的呢，你表面表面不露的。毕竟你别伢嘞，真的人家那干的就露伢嘞，那人家那伢生意嘞，人家吃饱嘞，我这嘞，伢一东说那的，给啥人都冇不。就变漂亮不少，我记录下
的。而我古时候，唐山书记吴少呢，那是苏亚伯喏。那么，哎，苏亚嘛嘞，这个人的地呢，也皮皮单位之中的皮皮伯喏，伢到阿片苏路线喏，走过来，你帮伢说，头年嘛，你给伢嘞，都的，今头年嘛，你给伢都的，皮皮卡家咯。所以说，古不只偷皮的路，的今头皮皮漂亮伊嘛，苏亚吴少呢，工地第一伯喏，阿龙富邦保卫呢，工地第一路快是伊苏啊，弟弟要上位铺出来，你他伯喏。而唐山书记如苏亚呢，哦。弟弟要上月那边，你他是不是不如你来先？
那两个人就是比较淑女的嘛吧。啊，过了就是那淑女母官那里死了，不认识吧嘞？大家咯，哦，高那不过就是多来了就啥吧嘞？
都不搞新闻啥的，对呀。
过的六多没的不搞新闻啥的，啊，主要不搞的，比那一个咯，就是对我们岛里了，过去几多就是第二个对我们亚的的他们那些，他们就是偷的 report 的，新闻看啥的。阿拉哩工人工咯，就那路皮带有嘞布嘞，塑料有嘞布嘞，塑料嘛的有嘞布瓦嘞，底下哩布毛咯，都路里来来白路，就那路用接瓦嘞。
OK， 古路皮有嘛，拿皮咯，起码路底，今朝皮有奖励，明天皮哦，今天皮。